အမေရိကန်ပြည်သူတွေအနေနဲ့ပဲအမျိုးမျိုးကိုပို့စားပြီးအစီများတဲ့အနေရောင်သားတွေရေရှည်ခံအောင်လုပ်ထားတဲ့အသားတွေနဲ့ကစီတက်များတဲ့အစာတွေရှော့စားဖို့အစာဟာရဆိုင်ရာကျွမ်းကျင်သူတွေကတိုက်တွန်းလိုက်တာပါ။ဒါပြင်သကြားဆိုဒီယမ်စားတဲ့နဲ့ပြည့်ဝစီတွေကိုလည်းဆက်ပြီးတော့ကန့်သတ်နေတာအသုံးပြုဖို့ကိုလည်းအင်ကာနီကထုတ်ပြန်လိုက်တဲ့2025ခုနှစ်အစာဟာရဆိုင်ရာလမ်းညွှန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအဖွဲ့ဝင်20ပါးတဲ့အကြံပေးအဖွဲ့ကတော့ကျန်းမာရေးပြဿနာတွေနဲ့ဆက်ဆက်နေတဲ့ရေရှည်ခံအောင်လုပ်ထားတဲ့စားတောက်တွေရဲ့အခန်းကဏ္ဍတွေတိုးလာနေတာနဲ့ပတ်သက်ပြီးအလေးပေးပြောဆိုခြင်းမရှိခဲ့ပဲလူတွေနေတဲ့ဓာတ်တွေကိုရှောင်ဖို့ပြောဖို့အတွက်လုံလောက်တဲ့သက်သေချောက်တာမရှိဘူးလို့ပြောခဲ့ပါတယ်ခင်ဗျ